ငင်းချိုင်းရဲ့ဖွံ့ဖြိုးတိုးတက်ရေးအခြေအနေပေါ်မှာအတိုင်းအတာတစ်ခုအထိအားရကျေနပ်တဲ့အကြောင်းနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကပြောပါတယ်။တိုက်ပွဲတွေဖြစ်လာနေတဲ့အပေါ်မှာစိုးရိမ်ကြောက်ရွံ့နေမှာမဟုတ်ဘဲနဲ့ငင်းချိုင်းရဲ့လုပ်ငန်းစဉ်ကိုရှေ့တိုးဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းစင်ကာပူရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံချိန်မှာပြောခဲ့တာပါ။တော်အောင်ဆန်းစုကြည်ရဲ့စင်ကာပူနိုင်ငံဒုတိယနေ့ခရီးစဉ်ဆိုင်ရာသတင်းဆောင်ပါကိုတော့မတ်တင်ဂီထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်။
မြန်မာအစိုးရတက်တန်းကုလတွင်မှငင်းချင်းရင်နဲ့ဖွံ့ဖြိုးရေးကိုဦးစားပေးလုပ်နေပြီးအားရကျေနပ်တယ်လို့နိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကစင်ကာပူကမြန်မာမိသားစုတွေနဲ့တွေ့ဆုံပွဲမှာအခုလိုပြောဆိုလိုက်ပါတယ
်။တစ်ခုကတော့ပြည်တွင်းငင်းချင်းရင်နောက်တစ်ခုကတော့ကျမတို့ရဲ့ဖွံ့ဖြိုးတိုးတက်ရေးပါပဲ။ဒီနှစ်ခုကဘယ်လိုမှခွဲခြားလို့မရပါဘူး။ငင်းချင်းရင်မရှိဘဲနဲ့တိုးတက်ရေးဆိုတာလည်းရေရှည်ကျမတို့ထိန်းထားလို့မရဘူး။တိုးတက်မှုမရှိဘဲနဲ့လည်းငြိမ်းချမ်းရေးဆိုတာဟာအမြဲခိုင်မာမယ်လို့ကျမတို့အာမခံလို့မရဘူး။ဒါကြောင့်ဒီနှစ်ခုကိုကျမတို့အလေးထားပြီးတော့ဒီပိုင်းနဲ့တည်းလုပ်နေတာဖြစ်ပါတယ်။အတိုင်းအတာတစ်ခုထိတော့ကျေနပ်တယ်။ဒါပေမဲ့ဘယ်တော့မှကျမတို့ကတော့အပြည့်အဝကျေနပ်မှာမဟုတ်ပါဘူး
။နိုင်ငံရှိမြောက်ပိုင်းမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့တိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာပဲငြိမ်းချမ်းရေးအတွက်ရှစ်တိုးလှုပ်ဆောင်သွားမယ်လို့လည်းနိုင်ငံတော်အထက်မြင့်ကံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောပါတယ်
။ဒီတိုက်ပွဲတွေဟာကျမတို့နိုင်ငံမှာဖြစ်နေတာကြားလှပါပြီ။အဲ့ဒီတိုက်ပွဲဖြစ်တိုင်းကြောက်နေလို့ရှိရင်ကျမတို့အစတွေကစပြီးတော့21ပြန်ပင်တော့လုံးဝမဟုတ်ပါဘူးကျမတို့အနေနဲ့ဒီလိုတိုက်ပွဲတွေဖြစ်လို့ကို21ပင်လုံးလုံးညီလာခံကြီးဘလောက်လိုအပ်လဲဆိုတာကိုရှင်းရှင်းရှင်းလင်းလင်းမြင်ရမှာဖြစ်ပါတယ်ဒါကြောင့်ကျမတို့ထပ်ပြီးတော့စူးစမ်းမယ်ပို့ပြီးတော့စူးစမ်းမယ်ကျမတို့အခြေခံအားဖြင့်တော့ဒီလိုအချင်းချင်းကြားမှာတိုက်ပွဲတွေမကျေနပ်မှုတွေမယုံကြည်မှုတွေဖြစ်ပွားနေတာဟာကျမတို့သမိုင်းမှာအချင်းချင်းကြားနားလည်မှုမယူနိုင်လို့ပါပဲနားလည်မှုမရှိဘဲနဲ့ဘယ်လိုမှငြိမ်းချမ်းရေးရနိုင်မှာမဟုတ်ပါဘူးဒီဟာအတွက်ကျမတို့ကြိုးစားရမှာဖြစ်ပါတယ
်စင်ကာပူမှာရောက်ရှိနေတဲ့မြန်မာ9000လောက်တက်ရောက်ခဲ့ကြတဲ့တွေ့ဆုံပွဲမှာတော့တက်ရောက်လာသူတွေရဲ့မိကွန်းနေလဲဒေါအောင်ဆန်းစုကြည်ကဖြေကြားခဲ့ပါတယ်မြန်မာနိုင်ငံတွင်လက်တော်လူလူချာစိုးရိမ်နေကြတဲ့တဲ့ငယ်မဒိမ့်မှုတွေကိုထိထိရောက်ရောက်ကင်တွယ်နိုင်ဖို့အတွက်တရားဥပဒေကြောင့်ရတယ်မဟုတ်ဘဲလူမှုရေးရှုထောင့်ကပါအဖြေရှာဆောင်ရွက်ဖို့လိုအပ်တယ်လို့ဒေါအောင်ဆန်းစုကြည်ကထောက်ပြပါတယ်။နောက်ကလေးငယ်တွေကိုမိဘတွေအပြင်ရက်ရွာအတိုင်းအဝိုင်းကပါဝိုင်းဝန်းစောင့်ရှောက်ဖို့လည်းဒေါအောင်ဆန်းစုကြည်ကတိုက်တွန်းပါတယ်။အစိုးရအသစ်ကိုအနှောက်အယှက်အဟန့်တားတွေရှိနေပြီးဒါတွေကိုအစိုးရအသစ်ကဘလို့ကင်တွယ်မလဲပြည်သူတွေကဘယ်လိုပါဝင်ရမလဲဆိုတဲ့မေးခွန်းကိုတော့ဒေါအောင်ဆန်းစုကြည်ကအခုလိုဖြေပါတယ
်။ပထမအုံးဆုံးအနေနဲ့ဘေးဆိုင်တွေတီးတယ်ဆိုတာသိတာကိုကဒါအကူအညီတစ်ခုပဲ။ဒါတော့ဘေးဆိုင်တွေတီးနေလို့ရှင်ကိုဆိုင်တွေလည်းကိုပြန်တီးလိုက်ပေါ့။မန်ကန်နဲ့နောက်ဆုံးကျတော့နားမရောင်မှုပါပဲ။ဘယ်သူကဘာဆိုင်မဲ့တီတီကျမတို့ပြည်သူပြည်သားတွေနားမအောင်လို့ရှိလို့ရှင်ကျမတို့နားညိတာသာရှိမယ်တခြားပြဿနာတော့မရှိပါဘူးလို့ပြောပြရစင
်စင်ကာပူနိုင်ငံခီးစဉ်ပထမရက်မှာပဲဒေါအောင်ဆန်းစုကြည်ကမြန်မာနိုင်ငံကနောက်နှစ်20အတွင်းစင်ကာပူကိုကြော်တက်မယ်လို့ပြောဆိုခဲ့တဲ့အပေါ်ဒေတာရင်းမှာသတင်းကြီးဖြစ်ခဲ့တယ်လို့မြန်မာနိုင်ငံတွင်းမှာလည်းလူပြောသူပြောများခဲ့ပါတယ
်အန်တီဆလူနေဖြင့်မြန်မာသည်နောက်နှစ်20အတွင်းစင်ကာပူမြှားမည်လို့ပြောကြသည့်အတွက်များစွာအားရမိပါသည်တဲ့ကျွန်တော်တို့ပြည်သူပြည်သားများအနေဖြင့်မိသည့်အခန်းကဏ္ဍမှာပါဝင်နိုင်မည်ကိုသိခွင့်ရကြပါသည်ခင်ဗျာ။ကျွန်မပြောတာအနည်း20အတွင်းစင်ကာပူကိုမြှားမည်လို့ပြောတာမဟုတ်ပါဘူး။စင်ကာပူကိုကြော်ရမည်လို့ပြောတာပါ
။မြန်မာနဲ့စင်ကာပူတာမန်နိုင်ငံကူးလက်မှာကိုင်ဆောင်သူတွေအတွေ့ရက်30ဗီဇာကင်းလွတ်ခွင့်ကလည်းဒီကနေ့မှစတင်တက်ရောက်ပါတယ်။စင်ကာပူဗီဇာကင်းလွတ်ခွင့်ကတော့ထူးခြားတဲ့ဖြစ်စဉ်ဖြစ်တယ်လို့မြမစီးပွားရေးလုပ်ငန်းရှင်တို့ဖြစ်တဲ့ဒေါက်တာဆုထွန်းကပြောပါတယ်
။ရေဘက်တွေမကပါဘူးစီးပွားရေးလုပ်တဲ့အများစုကကျွန်တော်တို့ပမာဏနိုင်ငံဆိုရင်စင်ကာပူမီကိုဗီလောက်ကိုင်းနေရတာပေါ့သူကြီးဗန်နဲ့ပတ်သက်ဗန်ကင်းနဲ့ပတ်သက်အဲ့တော့ပြတော့ကျွန်တော်တို့အခုလိုဗီဇာမလိုတဲ့အတွက်ကြောင့်မလို့စီးပွားရေးသွားလာလောက်ကိုင်းတဲ့လူတွေကလည်းပိုပြီးအဆင်ပြေတယ်။ရေဘက်နဲ့ဆေးကုတဲ့လူတွေကလည်းအဆင်ပြေတဲ့အတွက်ကြောင့်မို့ဒါတော့လေထူးခြားရပြောလို့ရတဲ့အချက်ချက်ဖြစ်ပါ
နိုင်ငံသားယင်းဤမြုပ်နှံမှုတွေကိုအတိအကဖိတ်ခေါ်ခဲ့တဲ့စင်ကာပူနိုင်ငံခီးစဉ်ဒုတိယနေ့မှာတော့ဒေါအောင်ဆန်းစုကြည်ကစင်ကာပူခေတ္တသမ္မတဂျိုးဆက်ဖီလီနဲ့တွေ့ဆုံခဲ့တယ်လို့စင်ကာပူဝိုင်းရင်ဝန်ကြီးဂိုချောက်တောင်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါ့အပြင်ကမ္ဘာမှာအဂတိလိုက်စားမှုအနည်းဆုံးနိုင်ငံတစ်ခုဖြစ်တဲ့စင်ကာပူနိုင်ငံရဲ့အကျင့်ပြက်အဂတိလိုက်စားမှုစုံစမ်းစစ်ဆေးရေးဌာနကိုလည်းတွားရောက်လေ့လာပါတယ်။ ဒါပြင်ထောင်ဆန်းစုကြည်ကိုဂုဏ်ပြုတဲ့သစ်ခွာပန်းအမည်ပေးပွဲကိုလည်းတက်ရောက်ပါတယ်။စင်ကာပူ Botanic Garden က National Orchid Garden မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုဂုဏ်ပြုအထိမ့်မှအဖြစ်နဲ့စိုက်ပျိုးထားတဲ့သစ်ခွာပင်ကိုတော့ Papilionanda အောင်ဆန်းစုကြည်လို့အမည်ပေးထားပါရဲ့ရှင်။